ချင်းပြည်နယ်မင်းတပ်မတူပြုံးမှလည်းခီးသွားလာသူတွေကိုစစ်တပ်ကဖမ်းဆီးစစ်ဆေးမှုတွေလုပ်နေတယ်လို့ဟာကားမျိုးမှလည်းတက်ချွာလှုပ်ရှားသူလူငယ်တွေဖမ်းဆီးခံနေရပါတယ်စစ်တပ်နဲ့ဒေသခံတွေအပြန်အလှန်ပြစ်ကတ်မှုတွေဖြစ်ထားတဲ့ဒေသတွေစီကအဖမ်းဆီးသတင်းကို VOA သတင်းတောက်နိုင်ကုန်းအင်ကပေးပို့ထားပါတယ
်စစ်ကောင်စီတပ်ဖွဲ့နဲ့ချင်းပြည်တုကာကွယ်ရေးတပ်ဖွဲ့ကြားပြစ်ပခပြင်းထန်နေတဲ့ချင်းပြည်နယ်မင်းတပ်မတူပြည်နယ်ဟာကားမျိုးတွေမှာခီးသွားလာသူတွေကိုလုံခြုံရေးတပ်ဖွဲ့တွေကနေစစ်ဆေးဖမ်းဆီးမှုတွေရှိလာနေတာပါချင်းပြည်နယ်မင်းတမျိုးကနေပခုတ်ကူမြို့ကိုသွားတဲ့မင်းတမျိုးကခရီးသည်တွေကိုမင်းတမျိုးနဲ့ဆက်ရှိမိုင်ကွာကြောက်သူမျိုးမှာစစ်ဆေးမှုတွေတင်ကြနေတယ်လို့မင်းတမျိုးခံသူကပြောပါတယ
်ဒီနေ့မနေ့ဆယ်နာရီတော့မှာတင်သွားတဲ့အရင်းတက်ကဒီချိန်ဝင်တဲ့လူအဲ့ဒီလူတွေကိုဆယ်နာရီတော့မှာဖမ်းတယ်လို့ပြောကြတယ်တင်တဲ့ကအုံးဒီနေ့ဆောင်မတာရနိုင်မှတ်ပုံတွေစစ်ပြောကိုင်းတဲ့လူတွေကိုဖမ်းတယ်လို့ကြားတယ်
မင်းသားမျိုးကလူတွေကိုအဓိကထားဖမ်းဆီးပုံရတယ်လို့တေရခန့်ကာကွယ်ရေးဖွဲ့ခေါင်းဆောင်သူကခုလိုထင်မြင်ချက်ပေးပါတယ
်။အမိခါမှာရိုက်နေတယ်လို့တော့ကြားရတယ်။သူတို့ပမာဆိုရင်ပြန်ဆိုပေးတယ်ချင်းဆိုတော့ဖမ်းထားတယ်ရိုက်နေပြီးနေတယ်။လေးရောက်လို့တော့ပြောတယ်မင်းသားကမလို့တမင်တက်လို့တာနေမှာပါ။သူတို့ကကျွန်တော်တို့မင်းသားကိုငိုကြည့်နေတယ်ဆိုတော့နောက်ထပ်တစ်ခုကသူတို့မင်းသားတဲ့ကိုစမီးတဲ့ကနေစကားရပြန်လာဖို့အစီအစဉ်ရှိတယ်လို့ကြားရတယ်သူတို့ပြန်လာတဲ့အချိန်မှာစခါနေနဲ့သူတို့ဖြတ်ကန်းခွက်ရအောင်လို့များဖမ်းတလာဘူးအဲ့လိုပဲခမမိတာပေါ့နော
်ချင်းပြည်နယ်မင်းသားမျိုးမှာချင်းပြည်သူကာကွယ်ရေးတပ်ဖွဲ့ကိုဖွဲ့စည်းပြီးစစ်ကောင်စီတပ်ဖွဲ့တွေကိုပြင်းထန်စွာခုခံကာကွယ်နေတဲ့ဒေသဖြစ်တာကြောင့်အခုလိုစစ်ဆေးမှုတွေတင်းကျလာတာလို့ဒေသခံတွေကမြင်ကြပါတယ်ပြစ်ခတ်မှုတွေဖြစ်ခဲ့ပြီးနောက်နှစ်ဖက်တွေ့ဆုံညှိနှိုင်းပြီးလက်ရှိမှာတော့မင်းသားမျိုးမှာတိုက်ပွဲတွေရပ်နေပါတယ်ဒါပေမဲ့စစ်ကောင်စီတပ်ဖွဲ့ကစစ်ရေးပြင်ဆင်မှုတွေလှုပ်ဆောင်နေတဲ့တဲ့ထွက်ပေါ်နေလို့မြို့ကတချို့လည်းတင်းချောင်နေကြတယ်လို့မင်းသားမျိုးခန္ဓူးကပြောပါရယ်မင်းသားမျိုးဘက်မှာဧပြီလ26 29ရက်3ကနတ်ဆက်ကစစ်ကောင်စီတပ်တွေနဲ့ဒေသကာကွယ်ရေးဖွဲ့ထားတဲ့လက်နက်ကဖွဲ့တွေကြားတိုက်ပွဲတွေပြင်းပြင်းထန်ထန်ဖြစ်ခဲ့ပြီးနောက်စစ်တပ်နဲ့ဒေသခံတွေဆွေးနွေးညှိနှိုင်းမှုတွေလှုပ်ဆောင်နေတာမှာမြို့တွင်းမှာနေရာယူထားတဲ့နှစ်ဖက်တပ်ဖွဲ့ပြန်လည်ဆုတ်ခွာရေးစစ်ကောင်စီတပ်တွေကနေမင်းသားမျိုးကနေဖြတ်သွားခွင့်ပြုဖို့သဘောတူခဲ့ကြပါရယ်တပ်ကဖမ်းဆီးသွားတဲ့ကာကွယ်ရေးတပ်ဖွဲ့ဝင်လူငယ်6ဦးပြန်လုပေးရေးကိစ္စကိုတော့ဒီနေ့အထိမပြေလည်သေးတဲ့အတွက်သူတို့မလွတ်လာသေးပါဘူးစစ်ကောင်စီအဖွဲ့နဲ့ဟာခါကာကွယ်ရေးတပ်ဖွဲ့တို့ကြားလက်နက်ကန်ပြိပခန့်တွေဖြစ်ပွားနေတဲ့ဟာခါမြို့တွင်းမှာလည်းတရက်ပိုင်းတွင်းလူငယ်တွေကိုစစ်ကောင်စီတပ်ဖွဲ့တွေကဖမ်းဆီးမှုတွေလှုပ်ဆောင်နေပါတယ်
ရပန်းစီရရှိရပေါ့နော်မင်းကတော့အဲ့လိုလူငယ်ဖန်ခံရတော့ရှိရဗျ၃၆လောက်ရှိနေဗျတင်ကာတော့ဖန်ခံရလို့ပဲကျွန်တော်တို့သိရလာဖန်လာတော့သူတို့အိမ်တိကျနဲ့လာဖန်ကြတာဗျ
မင်းတပ်ဖက်ဟာကားမျိုးတွေမှာစစ်စေးဖန်စီမှုတွေလုပ်နေတယ်လို့မသူဘီမျိုးဘက်မှာလည်းနယ်ကလာတဲ့လူတွေကိုစစ်စေးမှုတွေပုံမသိမ့်ကြလာတယ်လို့မသူဘီမျိုးခန့်သူကပြောပါတယ
်သူတို့စစ်ကိတ်ဒီမှာဆိုတော့ရားနေလာလို့ရှိတော့ကြည့်ရထောက်ခံစားရဲသူတို့ရှိတော့ဒီဘုပုံစင်ပါရမယ်ဆိုပြီးတော့အဲ့လိုမျိုးသူတို့ကိုပြောထားရပါတယ်သူတို့ကအလုံးချင်းကြောင်းလာတာကြောင့်လည်းဟိုအဝင်ထွက်ကုန်ပြေးလိုက်
စစ်ကောင်စီတပ်ဖွဲ့ဝင်တွေဟာမသူဘီမြို့ကနေပလဝမင်းသားနဲ့ဟာကားဘက်ကိုဆက်တွယ်ထားတဲ့လမ်းလုံကျူရိတ်ဂိတ်တွေကနေမသူဘီမြို့ကိုသွားတဲ့ရွာသားတွေကိုစစ်ဆေးမှုတွေတင်ကြပ်ထားပါတယ်။လက်ရှိချင်းပြည်နယ်အတွင်းမှာစစ်အာဏာရှင်စန့်ကျင်ရေးတပိတ်မောက်ဆန္ဒပြမှုတွေကြိုကြားဖြစ်ပွားနေတယ်လို့မင်းသားနဲ့ဟာကားမြို့တွေဘက်မှာတော့စစ်ကောင်စီတပ်ဖွဲ့နဲ့ဒေသခံကာကွယ်ရေးတပ်တို့ကြားပြစ်ခတ်တိုက်ခိုက်မှုရပ်တန့်နေတယ်ဆိုပေမဲ့တစ်ဖက်နဲ့တစ်ဖက်စောင့်ကြည့်နေတဲ့အနေအထားမှာရှိနေကြပါတယ်ခင်ဗျာ။